တိုးတက်မှုနှုန်းနှေးကွေးနေတဲ့အိန္ဒိယနိုင်ငံစီးပွားရေးကိုတွန်းအားပေးဖို့ရည်ရွယ်ပြီးတော့စီးပွားရေးပြုပြင်ပြောင်းလဲမှုဆိုင်ရာအဆိုပြုချက်အစ်တွေကိုအိန္ဒိယအစိုးရကရှေ့တိုးဆောင်ရွက်နေပါတယ်။အိန္ဒိယနိုင်ငံရဲ့အာမခံလုပ်ငန်းမှနိုင်ငံသားတွေတိုက်ရိုက်ရင်းနှီးမြှုပ်နှံခွင့်ကို26ရာခိုင်နှုန်းကနေ49ရာခိုင်နှုန်းအထိတိုးပြီးတော့ရင်းနှီးခွင့်ပြုဖို့အတွက်ဝန်ကြီးအဖွဲ့ကကြာတာရင်းနှီးတွေကအတည်ပြုခဲ့ပါတယ်။ဒါအပြင်နိုင်ငံရဲ့ပင်စင်ကန္တာမှာနိုင်ငံသားကနေတိုက်ရိုက်ရင်းနှီးမြှုပ်နှံခွင့်ကိုပထမဆုံးအကြိမ်ပြည်ထောင်စုဝန်ကြီးတွေကခွင့်ပြုလိုက်ပါတယ်။ဝန်ကြီးအဖွဲ့အတည်ပြုလိုက်တဲ့ကိစ္စတွေကိုဗန္ဒာရေးဝန်ကြီးပီချစ်ဒမ်ဘာရမ်ကကြေညာခဲ့ပြီးတော့ဒီအပြောင်းလဲတွေကိုလွှတ်တော်ကအတည်ပြုပေးဖို့အတွက်ကိုလည်းတိုက်တွန်းသွားပါတယ်။စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုကန့်ကွက်တဲ့အနေနဲ့ကွန်ဂရက်ပါတီဦးဆောင်တဲ့လက်ရှိအာဏာရညွန်ပေါင်းအဖွဲ့တွေကနေနှုတ်ထွက်သွားခဲ့တဲ့အတွက်အာဏာရညွန်ပေါင်းအဖွဲ့ဟာဥပဒေပြုလွှတ်တော်မှလူနည်းစုဖြစ်သွားခဲ့ရပါတယ်ရှင်။